မြန်မာနိုင်ငံအတွင်းအစိုးရအာဏာပိုင်တွေကနေပြီးတော့လောင်စာဆီဈေးနှုန်းတွေကိုညှာတွင်းခြင်းချက်ချင်းဆိုသလိုမြင့်တင်လိုက်တဲ့ကိစ္စကြောင့်စီးပွားရေးအရတုံ့လုံးမှုတွေဖြစ်စေပြီးတော့ဒါဟာဆင်းရဲတဲ့အများပြည်သူတွေအတွက်ထိခိုက်မှုတွေရှိစေတယ်လို့မြန်မာနိုင်ငံရန်ကုန်မြို့အခြေစိုက်တဲ့ကုလသမဂ္ဂအရာရှိတူကနေဝေဖန်ပြောဆိုလိုက်ပါတယ်။ကဲကိုသားညုံရည်ဒီအကြောင်းကိုဆက်သွယ်မေးမြန်းထားရရှိတယ်ဆိုတော့ရှင်းပြပါအောင်ခင်ဗျာ။
ရန်ကုန်ခြေဆိုင်တဲ့ကုလသမဂ္ဂအဖွဲ့တွေရဲ့ညှိနှိုင်းမှုလည်းဖြစ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ်ရဲ့အကြီးအကဲလည်းဖြစ်တဲ့ Mr. Charles Petrus ကနေပြီးတော့ဒီမြန်မာနိုင်ငံမှာလောင်စာဆီဈေးတက်တာကြောင့်မလို့အများပြည်သူကိုထိခိုက်မှုဖြစ်စေမယ်ဆိုပြီးတော့သတိပေးပြောခဲ့တာပါ Mr. Charles ဟာဒီပြီးခဲ့တဲ့ဇွန်လတုန်းကလည်း American ပြည်တော်စုကုလသမဂ္ဂဌာနချုပ်ကိုရောက်တုန်းမြန်မာနိုင်ငံတွမှာလူတွေရဲ့စောင့်နေအကြက်တဲကြီးလာပြီးတော့ဒီအကြက်တဲတွေနဲ့လူတွေရဲ့လိုအပ်ချက်တွေကိုထိထိရောက်ကင်တွယ်မဖြစ်ရှင်းနိုင်ကြလို့ရှိရင်မြန်မာနိုင်ငံမှာလူသားဖြစ်တည်မှုဆိုင်ရာအကြက်တဲတွေကြီးကြီးမားမားကိုကြုံရနိုင်တယ်လို့သတိပေးခဲ့သူပါဒီတော့ဒီလက်ရှိလောင်စာဆီဈေးနှုန်းတွေဆူရဘက်ကမြင့်တင်လိုက်တာကြောင့်မလို့မြန်မာနိုင်ငံတွင်းကလူတွေရဲ့စောင့်နေရေဘယ်လိုများရှိမလဲလို့မေးမြန်းတော့သူကအခုလိုပြောပါတယ်
The sudden increase in the fuel prices have done is they've hit disproportionately
မြန်မာနိုင်ငံမှာအခုလိုလောင်စာဆီဈေးနှုန်းတွေမြင့်တင်လိုက်တာကြောင့်အထက်လျောက်အဖြစ်ဆင်းရဲပြီးတော့လိုအပ်ချက်တွေရှိနေတဲ့အများပြည်သူတွေအတွက်ထိခိုက်နေတာမျိုးတွေဖြစ်စေပါတယ်အခုလိုညတွင်းချင်းဆိုသလိုချက်ချင်းလောင်စာဆီဈေးတွေတဟုန်တို့မြင့်တင်လိုက်တာကြောင့်တနေ့လောက်တနေ့စားသွားလာလှုပ်ရှားနေသူတွေအတွက်အတော့ကိုအခက်အခဲကြီးကြီးမားမားဖြစ်စေပါတယ
်အခုလိုမျိုးဒီစိုးရိမ်ချက်နဲ့ပတ်သက်ပြီးတော့မြန်မာစစ်ဆေးရကူကဆွေးနွေးပြောဆိုတာမျိုးတွေရှိလားခင်ဗျာ
Not specifically on these price hikes, but the UN has continuous.
လောင်စာဆီဈေးတက်တဲ့ကိစ္စနဲ့ပတ်သက်လို့တော့တိုက်ရိုက်ပြောဆိုဆွေးနွေးတာမဟုတ်ပါဘူး။ဒါပေမဲ့ကုလသမဂ္ဂအနေနဲ့ကလူတွေစောင့်ဝင်နေရေးအခက်အခဲဖြစ်နေတဲ့ကိစ္စတွေနဲ့ဘာတွေလုပ်တင်တယ်လဲအကြံပေးမှုတွေတော့အစိုးရနဲ့ဆက်ဆက်ပြီးလုပ်နေပါလေ
။ဒီလိုမျိုးလောင်စာဆီဈေးတက်တာကြောင့်မလို့အခြေအနေတွေကဘလောက်ထိကိုစိုးသွားနိုင်လဲခင်ဗျ။
I mean they'll have a limited impact.because they'll hit
အကန့်အသတ်နဲ့ထိခိုက်မှုတွေတော့ရှိမှာပါမြို့ပြတွေကတည်ယူပို့ဆောင်ရေးလုပ်ငန်းတွေထိခိုက်မယ်ဈေးကွက်ပစ္စည်းတွေတည်ယူပို့ဆောင်တာထိခိုက်မယ်ဒီအတွက်ဈေးကွက်ကကုန်ပစ္စည်းတွေဈေးတက်လာနိုင်တယ်ဒါပေမဲ့ပိုပြီးဆိုးတဲ့အချက်ကတော့ညာတွင်ချင်းချက်ချင်းဆိုသလိုလောင်စာဆီဈေးတက်သွားတဲ့ကိစ္စပါဒါဟာလူတွေကိုစီးပွားရေးအတုံးလုံးမှုကြီးဖြစ်သွားစေပါတယ်တစ်ခုလုံးအရာခြုံပြီးဘယ်လောက်ထိထိခိုက်နိုင်မလဲပြောရရင်တော့ကုန်စည်နှုန်းတွေတက်ပြီးလူတွေနေ့စဉ်ဘဝအတွက်အခက်အခဲဖြစ်စေနိုင်တယ်လို့ပြောရမှာပ
ါဒါကတော့ရန်ကုန်ခြေဆိုင်ကုလသမဂ္ဂအဖွဲ့ရဲ့ညှိနှိုင်းမှု Charles Petrus ပြောခဲ့တာပါလောင်စာဆီဈေးတက်တာကြောင့်မလို့ဆန္ဒပြမှုတွေနောက်ဆန္ဒပြတာကြောင့်ဖမ်းဆီးမှုတွေနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂအတွင်းမှုချုပ်ယုံရဲ့ပြောခွင့်ရပုဂ္ဂိုလ် Miss Song Ah ကတော့အခုလိုပြောသွားပါတယ်
The Secretary General is very concerned about it and this developing situation there and he is being reported by all of his
ကုလသမဂ္ဂအတွင်းမှုချုပ်အနေနဲ့အခုဒီမြန်မာနိုင်ငံမှာဖြစ်ပေါ်နေတာတွေကိုသတင်းချက်လက်တွေစုဆောင်းပြီးတော့သူ့အနေနဲ့အထူးစိုးရိမ်ပူပန်နေတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ကိုစား Mr. Gamory ကတုံ့ပြန်ကြိုက်တွယ်သွားမှာဖြစ်တယ်နောက်ကုလသမဂ္ဂရဲ့လူခွင့်ရေးဆိုင်ရာမဟာမင်းကြီးကလည်းဒီအဖမ်းဆီးတွေနဲ့ပတ်သက်ပြီးတော့စိုးရိမ်ကြောင်ထုတ်ဖော်ပြခဲ့တယ်လို့ပဲသူ့ရဲ့လုပ်ပိုင်ခွင့်ဘောင်တွင်းကဖြစ်ရှင်းကြိုက်တွယ်သွားမယ်လို့Miss Song Ah ကပြောသွားခဲ့တာပါ။ဒါတွေကတော့မြန်မာနိုင်ငံမှာဖြစ်နေတဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂရဲ့တုံ့ပြန်ချက်တွေဖြစ်